နိုဝင်ဘာလ၍ကောက်ပွဲနီးကပ်လာလို့ဝင်ရောက်ရှင်းပြမဲ့နိုင်ငံရေးပါတီတွေစတင်ပြီးတော့အပြိုင်ဆိုင်မဲဆွယ်လှုပ်ရှားနေပြီးမှာသမ္မတဦးသိန်းစင်ကသူ့အဆိုအရလက်ထက်အတွင်းမြန်မာနိုင်ငံမှာဒီကုန်းကရစီနဲ့လူခွင့်ရေးတွေတိုးတက်ခဲ့တဲ့အကြောင်းသမ္မတရုံးရဲ့လူမှုကွန်ရက်စာမျက်နှာကနေဗီဒီယိုနဲ့ထုတ်ပြန်ထားပါတယ်။ကုန်းဆောင်ကနေဖြစ်တဲ့သမ္မတတက်တန်းအတွင်း
အခုလိုလှုပ်ဆောင်မှုပေါ်တုံ့ပြန်ချက်တွေအမျိုးမျိုးထွက်ပေါ်လာတာကိုမှတ်အင်ဂျင်တွေကစူးစီးပြီးတော့တင်ပြထားပါတယ်ခင်ဗျာ။မနေ့ကသမ္မတရုံးရဲ့
လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်စတာတွေကိုခွင့်ပြုခဲ့တယ်လို့ဆိုပါတယ်။အများစုကတော့သမ္မတဦးသိန်းစိန်အနေနဲ့အာဏာရကာစအချိန်မှာပြည်ပြင်ပြောင်းလဲရေးတွေအရှိန်အဟုန်နဲ့လုပ်ခဲ့တယ်ဆိုတာကိုအတိအမှတ်ပြုကြပေမဲ့လွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးအခြေအနေတွေဟာနောက်ပြန်ဆုတ်သွားခဲ့တယ်လို့သုံးသပ်နေကြတာပါ။နယူးယောက်အခြေစိုက်
HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံဘရက်အဒမ်စ်ကတော့
The video says that he should get credit for allowing trade unions and the right to protest.
Video ရဲ့ မှာတော့အလုပ်သမားတက်မဲ့ကလူပကြီးထူထောင်ခွင့်ရပြီးလွတ်လပ်စွာတောင်းဆိုဆန္ဒပြခွင့်နေသမ္မတဦးသိန်းစင်ကခွင့်ပြုခဲ့တယ်လို့ပြောထားပါတယ်။ကျွန်တော်တို့မြင်ရတာကတော့ဆန္ဒပြမှုတွေများလာလေဖမ်းဆီးထောင်ချခံရလေဖြစ်ပါတယ်။ဆန္ဒပြသူတွေကိုဖမ်းဆီးစွဲချက်တွေတင်ပြီးတော့ထောင်ဒဏ်တွေချမှတ်ခဲ့တာပါ။အဲ့ဒီဖြစ်ရတဲ့နေပတ်သက်ပြီးတော့အာဏာပိုင်တွေအနေနဲ့
မလောက်ကြဘူးအများပြည်သူသိအောင်သမ္မတဦးသိန်းစိန်အနေနဲ့တရားဝင်တားမြစ်ထုတ်ဖို့ပြောဆိုတာမျိုးလည်းမရှိပါဘူး။ဒါပြင်ဒီလိုဖမ်းဆီးထောင်ချတာတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုလည်းနိုင်ငံခြားရေးဝန်ကြီးနဲ့သမ္မတရုံးကတာဝန်ရှိသူတွေကလည်းကာကွယ်ပြောဆိုခဲ့ကြပါတယ်။လွန်ခဲ့တဲ့၃နှစ်လောက်ကအခြေအနေတွေကောင်းနေပေမဲ့တနည်းကျော်လောက်ကစပြီးတော့အခြေအနေတွေပြန်ဆိုးလာခဲ့ပါတယ်။အ
ပြီးရလို့ထင်နေပုံရတယ်ဗျ။တကယ်လဲဆက်ကံပြည်တာကျွန်တော်ကျူးလို့ပါတယ်။ဒါပေမဲ့လူလက်ဆွဲဆိုတာဒီပြီးထက်အစားကောင်းများကပို့တယ်လေဗျ။ဟိုကဥပမာတရင်သမားတွေကိုဖန်ဆင်းချက်နံပါတ်ရှိအောင်ပြီးတော့တရင်ချက်လက်တွေကိုအစိုးရတွေကအိဒီယာတွေကိုတော့တလူပြီးနိုင်ရမယ်လေ။ဒါပေမဲ့တော့လည်းအခုလက်ရှိသမရဥပဒေနဲ့ထင်ပါတော့ကျွန်တော်ကျက်လာပြောတဲ့ဒီဆက်နေချက်ကကျန်တဲ့ရောအဲ့ဒီချက်နေချက်ကရှိနေတဲ့အတွက်ဒီအရုံးနဲ့ခင်ဖြူလျှော့ပေးတယ်ဆိုတဲ့အလုံးလုံးကတော့ကြီးကြီးကျယ်ကျယ်လို့ပဲကျွန်တော်ထင်တယ်ဗ
ျမြန်မာအမျိုးသားကွန်ဂရက်ဥက္ကဋ္ဌဦးကောင်းမြတ်ထွတ်ကတော
့တိုင်းပြည်ရဲ့အပြောင်းလဲအတွက်သူကဟလာတဆွမ်းသမျှလုပ်ရမယ်လို့ခံယူထားပုံတော့ပေါ်ပါတယ်အဲ့တော့သူဆွမ်းတဲ့လောက်သူနားလည်နိုင်တဲ့လောက်သူလုပ်ပေးတာပေါ့ဗျာကျွန်တော်တို့တစ်ဖက်ကကြတော့ဒီလိုအခွင့်အရေးတွေကိုကျွန်တော်တို့တွေကထောင်ကြားခံပြီးတိုက်ယူခဲ့တဲ့လူတွေဘက်ကနားလည်မှုကကြတော့ပုံစံတစ်မျိုးဖြစ်နိုင်ပါတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာကအဲ့ဒီနားလည်မှုတွေကိုညှိနှိုင်းပြီးအလုပ်လုပ်သွားနိုင်ရင်တော့အကောင်းဆုံးအဖြေထွက်လာမှာပ
ါရန်ကုန်မြို့ကငြိမ်းချမ်းရေးလှုပ်ရှားနေသူကိုလူမော်ကတော့ဒီမိုကရေစီရေးလှုပ်ရှားနေကြသူတွေကြောင့်သမရဦးသိန်းစိန်အနေနဲ့ပြုပြင်ပြောင်းလဲရေးတွေကိုလုပ်ခဲ့ရတယ်လို့မြင်ပါတယ
်သူကတော့စစ်တပ်ကပုဂ္ဂိုလ်ပေါ့နော်စစ်တပ်ကပုဂ္ဂိုလ်ဆိုတော့ဒီလိုအတွေ့အကြုံမျိုးတွေကိုပေးတဲ့နေရာမှာတော့သူပွင့်လင်းလာတယ်လို့သူ့ဘက်ကခံစားရခံစားချက်ပေါ့နော်ဒါကျွန်တော်တို့ဘက်ကပြန်ကြည့်မယ်ဆိုရင်တော့ဒီလိုအခြေအနေဖြစ်ဖို့အတွက်ဒီမိုကရေစီအင်အားစုတွေနှစ်နဲ့ချီအများကြီးထင်လာခဲ့ကြရတာလေကျွန်တော်တို့ကပြန်ကြည့်မယ်ဆိုရင်လည်းဒီမိုကရေစီနိုင်ငံတကာနိုင်ငံကိုထူထောင်တော့မယ်ဆိုရင်တော့ဒီလောက်ခွင့်ရေးတော့အများကြီးပေးရမှာပေါ့အဲ့တော့ဒီလိုပေါ့ပြည်ပြင်းကြောင်းလေးတစ်ခုလောက်ကြတဲ့နေရာမှာငါတယောက်တည်းကောင်းလို့ဆိုတာမျိုးမဟုတ်ဘူးပေါ့နော
်အလားတူ88မျိုးဆက်ចောင်းသားကောင်းဆောင်ဟောင်းတဦးဖြစ်တဲ့ကိုဘတ်အောင်ကတည်သူတွေအနေနဲ့လက်ရှိဖိနှိပ်မှုအကန့်အသတ်တွေရင်ဆိုင်နေရဆဲပဲလို့လည်းပြောပါတယ
်ဟိုပြည်သူတွေကိုကျွန်တော်တို့ထိန်းချုပ်ပြီးတော့ခြားတော့အတိုက်ခံတွေကိုပဲဒီလိုပဲပေါ့နော်တိုင်းကြီးရဲ့ပြည်ပြင်းကြောင်းလေးကိုလိုချင်တဲ့ဒီနိုင်ငံသမားတွေပညာရှင်တွေသတင်းစာနယ်စင်းသမားတွေပေါ့ဗျာအလုံးအကုန်လုံးသူကအကန့်အသတ်တွေနဲ့ပဲသူတို့တွေရဲ့ဒီလက်အောက်ကပဲသူကအကန့်အသတ်နဲ့ပေးပြီးတော့လွတ်လပ်ခွင့်ပေးသလိုပေးတဲ့အောင်လုပ်ထားတဲ့ဒီစနစ်ပါပဲဗျာ
ဒီတော့တွေ့မှာပဲအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးကြီးဟောပြောပွဲတွေမှာတော့ NLD အနေနဲ့ရွေးကောက်ပွဲအနိုင်ရရင်အာဂရီကင်းစင်နဲ့အစိုးရဖွဲ့စည်းမှဖြစ်ပြီးမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေကိုအမြန်ဆုံးဖြစ်လာအောင်နဲ့တိုင်းရင်းသားအခွင့်အရေးတွေကိုအာမခံနဲ့တည်ထောင်စုစနစ်ပေါ်ပေါက်အောင်ဆောင်ရွက်မယ်လို့ကတိပေးပြောဆိုထားပါတယ်ရှင်